ောဓရှင်မြတ်ရှင်လန်းချမ်းမေကြပါရဲ့လားခင်ဗျာဒီပတ်တနင်္ဂနွေစကဝိုင်းကိုကျွန်တော်တို့ကစတင်มาတော့မယ်ကျွန်တော်ဖိတ်ကြားထားတဲ့ပုဂ္ဂိုလ်များနဲ့အရင်ဆုံးမိတ်ဆက်ခွင့်ပြုပါခင်ဗျာပထမတူကတော့ကျွန်တော်တို့အမျိုးသားသီမိုးစီအဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်ဦးဝင်းလှိုင်ပါသူကအမေရိကန်ပြည်ထောင်စုအနောက်ချမ်းကယ်လီဖိုးနီးယားပြည်နယ်ကပါဝင်ဆွေးနွေးมาဖြစ်ပါတယ်ဦးဝင်းလှိုင်ရေနေကောင်းရလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာကောင်းပါတယ်
โอเคကျွန်တော်တို့နောက်တူကတော့ဒီတိုင်းနိုင်ငံမှာအခြေစိုက်ပြီးမြန်မာဒီမိုကရေစီအရေးအထူးသဖြင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစားဆောင်ရွက်နေတဲ့ပုံကိုဖြစ်ပါတယ်ဒေါက်တာဦးဝင်းနိုင်ကျမ်းမာရလားခင်ဗျာ
โอเคကောင်းပါတယ်ခင်ဗျာ
โอเคနောက်ဆုံးတူကတော့ကျွန်တော်တို့နော်ဝေနိုင်ငံမှာအခြေစိုက်ပြီးမြန်မာအရေးဆောင်ရွက်နေတဲ့မြန်မာသတင်းသမကရဲ့ခေါင်းဆောင်ပုံကိုတူဦးဖြစ်တဲ့ဒေါက်တာဦးမောင်မောင်မြင်ပါဦးမောင်မြင်ကျမ်းမာရလားဗျာ
โอเคကျမ်းမာပါခင
်ဗျာဆောရရှင်များခင်ဗျာကျွန်တော်တို့ဒီပတ်မှာပြီးခဲ့တဲ့ရက်ပိုင်းတွင်ဒီတဲ့ဝင်ကြီးကနေပြီးတော့ဦးအောင်ရွှေနဲ့ဒေါက်စန်းစုကြည်တို့ထံကိုဥပဒေနဲ့အညီလိုက်နာဆောင်ရွက်ရန်အကြောင်းကြားစာပေးပို့တယ်ဆိုပြီးပေါ်ပြထားတဲ့စာနဲ့ပတ်သက်လို့ပေါ့လေမြို့သားလူမျိုးစီအဖွဲ့ချုပ်ကမှတ်ပုံတင်ခွင့်လျှောက်ထားခြင်းမရှိခဲ့တဲ့အတွက်တရားဥပဒေအရပြက်ပယ်ပြီးဖြစ်တယ်။ NLD အဖွဲ့ကဆက်လက်ဆောင်ရွက်နေတာဟာဥပဒေနဲ့ညှိစွန်းနေတဲ့ဥပဒေပေါင်တဲ့ကတကယ်လို့ဆောင်ရွက်ခြင်းမဆိုရင်မှတ်ပုံတင်ရဖို့တကယ်လို့လူမျိုးရေးအဖွဲ့ဖွဲ့စည်းဆောင်ရွက်မယ်ဆိုရင်လည်းမှတ်ပုံတင်လျှောက်ထားရမယ်ဆိုပြီးတော့အဲ့လိုလျှောက်ထားမယ်ဆိုရင်ဥပဒေနဲ့အညီဆောင်ရွက်ပေးမယ်လို့အတိပေးပေါ်ပြပါကြောင်းဆိုပြီးစာပို့ထားပါတယ်။အဲဒါနဲ့ပတ်သက်ပြီးအမျိုးသားဒီမိုစီအဖွဲ့ချုပ်ကလည်းသူတို့ဟာတရားဝင်ပါတီတရားဖြစ်တယ်ဆိုတာကိုမှတ်ပုံတင်ဥပဒေကြောင့်အဖွဲ့ချုပ်ကပြက်ပြက်ချင်းမရှိဘူးဆိုပြီးတော့ပြန်လည်တုံ့ပြန်ခဲ့ပါတယ်ခင်ဗျာ။အဲ့ဒီစာကိုဒေါက်အောင်စန်းစုကြည်ကလက်မှတ်ရေးထိုးပြီးကျွန်တော်တို့ဂျွန်လ29ရက်ရက်စွဲနဲ့ပဲဒုတိယဗိုလ်ချုပ်ကြီးကိုကိုပြည်ထောင်စုဝန်ကြီးဌာနပြည်တော်စုဝင်ကြီးကိုပြန်ပြီးပြေပို့ခဲ့ပါတယ်ပြည်ထောင်စုဝင်ကြီးဌာနပြည်တော်စုဝင်ကြီးနဲ့တွေ့ဆုံပြီးတရားဥပဒေစိုးပွားရေးအတွက်ညှိနှိုင်းလိုပါသဖြင့်စီစဉ်ပေးပါရန်မြစ်တာရက်ခံပါသည်လို့အဆုံးမှရေးထားပါတယ်ခင်ဗျာအဲ့တော့ဒါနောက်ဆုံးဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့မြန်မာအစိုးရအကြပေါ်ပေါက်နေတဲ့အခြေအနေပါပဲအဒီအကြောင်းကိုကျွန်တော်တို့ဒီနေ့အကျယ်တဝင်းဆွေးနွေးကြမှာဖြစ်ပါတယ်အဲ့တော့ NLD လွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဦးဝင်းလိုင်ကစပြီးဆွေးနွေးပါလားခင်ဗျာဘလို့မြင်ပါသလဲခင်ဗျာ
ဟုတ်ကဲ့လက်ရှိအခြေအနေနဲ့ပတ်သက်ပြီးကြည့်မယ်ဆိုလို့ရှိရင်တော့ကျွန်တော်ဒီခုတက်လာတဲ့ဒီလူစုတော်အစ်စ်ပေါ့နော်ဒီလူစုတော်အစ်စ်အစိုးရအစ်စ်ပေါ့ဒီသူတို့ရဲ့ဆောင်ရွက်ချက်တွေဟာကျွန်တော်တိုက်ခိုက်အားစုတွေဘက်ကကြည့်ရင်ပဲဖြစ်ဖြစ်ဒီလူစုဘက်ကကြည့်ရင်ပဲဖြစ်ဖြစ်နိုင်ငံကဒီ community ဘက်ကကြည့်ရင်ပဲဖြစ်ဖြစ်ဒီသိတာသင်ရှားတဲ့အကြောင်းလေးကိုမတွေ့ရတဲ့အပြင်ကျွန်တော်ပုံမဆိုးရွားတဲ့အခြေအနေတွေပေါ့နော်နေဆက်မှာရှိနေတဲ့ဒီတိုင်းသားတွေကိုသုံးစစ်တင်ဆင်နေတာဒီအတိုင်းသားအဲကြားမှာလည်းပဲလူခွေချိုးဖောက်မှုတွေကိုကပုံမဆိုးဆိုးရွားရွားတွေကျွလုံနေတာမျိုးတွေနောက်ပြီးတော့အဲထဲမှာရှိနေတဲ့ဒီနိုင်ငံရေးရှင်းလာတွေသူ့မပေးသေးတာမျိုးတွေနောက်ပြီးတော့တကယ်တမ်းဒီလိုဆိုတဲမှာရှိနေတဲ့နိုင်ငံရေးပါတီတရားဝင်ဆိုတဲ့နိုင်ငံရေးပါတီတွေရဲ့နိုင်ငံရေးရပြောပိုင်ခွင့်ဆိုပိုင်ခွင့်တင်ပြပိုင်ခွင့်လုပ်ပိုင်ခွင့်တွေဒါတွေအားလုံးအကျင့်ပဲပဲဒါတိုင်းတာတစ်ခုတည်းတော်တော်များများချုပ်ချယ်ခံရတာတွေတွေ့နေရတာရှိပါတယ်နောက်ခုထပ်မံပြီးတော့ဒီမျိုးသားဒီမျိုးကိုစီဖွဲ့ချုပ်ကိုလည်းပဲဒါဒီလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့ကန့်သက်လာတော့တွေ့ရပါတယ်ဒီအတူဆုံးကြည့်ရလို့ရှိရင်တော့လက်ရှိတက်လာတဲ့ဒီအစိုးရအသက်ဟာလွတ်လပ်ပွင့်လင်းမှုတွေစီကိုဥတည်နေပဲနဲ့ပုံမှန်ပြီးချုပ်ချယ်လူတွေစီကိုဥတည်နေတယ်ဆိုတာကိုအစည်းအစာနဲ့အသက်တွေခံတယ်ဒီဖြစ်ရတဲ့အနေနဲ့အသက်တွေခံတယ်လို့ပဲဗလာမပြောရမှာဖြစ်ပါတယ
်ဟုတ်ကဲ့ဦးလိုက်ကျေးဇူးပဲဒေါက်တာဦးဝင်းနိုင်ရဲ့အမြင်လည်းကျွန်တော်ကြားပါရစီခင်ဗျာ
ဟုတ်ကဲ့အခုအစိုးရအသက်ပေါ့ဗျာသူတို့ဒီထွင်ပြီးတော့ရုပ်ောက်ပွဲအတုနဲ့လို့ရတဲ့အစိုးရတဲ့အယတအစိုးရတဲ့ပေါ့ဗျာသို့တော်လည်းဝေလဲလိုက်တဲ့အစိုးရဟာရပောင်းတရားကြော်သွားပြီရပောင်းတရားကြော်ပြီးပြီမဲ့လေဘာမှဒီဖြစ်ဖြစ်မြောက်မြောက်သိတာထင်ရှားတဲ့နိုင်ငံရေးပြည်မှုတွေမရှိသေးဘူးနောက်ခုနဦးဝင်းနိုင်ပြောသလိုပဲတိုင်းသားတွေကိုလည်းသူတို့ထိုးစစ်တွေအရင်မတရားစစ်တွေထိုးစစ်တွေဟုတ်လားဆောင်ရွက်နေတယ်တိုင်းသားတွေလည်းအပမတန်ဒုက္ခတွေရောက်နေတယ်မမပြည်သူပြည်သားတွေပြည်တွင်းမှာလည်းဟုတ်လားဒုက္ခတွေရောက်နေတယ်အဲ့ဒါအပြင်အခုအဓိကသူတို့ကမြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုတတ်ခိုက်လာတယ်ရှင်းရှင်းပြောရရင်တော့ဒါသူတို့ကြော်ညာထားတဲ့အချိန်ပေါ့လေယတနိုင်ငံကြီးကနေပြီးစစ်သားနိုင်ငံကြီးလုံမယ်ဆိုတဲ့ပုံစံမျိုးနဲ့လှုပ်လာပြီးတော့ယတနိုင်ငံကြီးလုံနေတဲ့အဓိကဥဆောင်ပြီးတော့မြန်မာပြည်သူပြည်သားတွေအဓိကလိုလားနေတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုဒါမပြက်ပြက်အောင်ဖျက်ဖို့လုံတယ်လို့ကျွန်တော်ကတော့ထင်ပါတယ်ခင်ဗျာသို့တော်လည်းသူတို့ဟာစစ်သားဆိုတော့တရားဥပဒေကိုတိကျတာမလိလာပဲနဲ့တရားဥပဒေကိုဟာလားအတိုင်မဆောင်ရဖဲနဲ့သူတို့လုံချင်တာလုံမယ်ငါတကောကောမယ်ဆိုတဲ့ပုံစံမျိုးနဲ့ဥပဒေတွေကိုချိုးဖောက်ပြီးလုပ်တာဖြစ်တယ်မြို့သားဒီမိုကရေစီအဖွဲ့ချုပ်တော်အောင်ဆန်းစုကြည်လက်မှတ်ထိုးထားတဲ့စာထဲမှာလည်းသူတို့ပြောထားတဲ့ကြီးညာချက်ဟာတရားမဝင်ပါဘူးเนาะဥပဒေနဲ့မညီညွတ်ပါဘူးဆိုတာအထင်ရှားထောက်ပြထားတာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးဝင်းနိုင်ကျေးဇူးပဲခင်ဗျာအဲ့တော့ဦးမောင်မြင့်ရဲ့အမြင်လည်းကျွန်တော်တို့ပြောပါအောင်ခင်ဗျာ
Okay, di hulur ada si soya ni ni, di dalam sensu cina di NLD baru pihak bilar kita ha, di cina ni jom esok no, di NLD ni nengen ye di ni, nenen ni apa tu melu cina tempat ni, pasang ni tu, di kalau dah di NLD tu halah di guru mio di mampu mesti ni dua jauh, halah di dia mohon ni pada di kuli ni sama bilah, di di sini cina ni, kita tu melu solusian, di kalau jom solusian, di juga buat komisi ni ni. อ่าดีตรุมะป่งติเนี่ยจองซ้อพี่กระเดะก็ตรุเผ็ดติ้งไหนเนี่ยอควรอานาตรุมาชื่อบาเลยนะพี่รอดีอติพั่วดีอซวยอะนี่เนี่ยก็เลยเว้ตรุอนี่เนี่ยซ้อๆกระเดะก็เอ็นเอลดีโกดีมะเตียติ้งจินญาพี่รอเว้ဖြစ်ติอ่าดีมะเตียเนี่ยปาร์ตี้อนี่เนี่ยดีอุบดีมะเหมี่ยวเตสรุดากะดิดีเตียวินดีชีเนี่ยมะหุเตปาร์ตี้ทุกคนอนี่เนี่ยตรุเป็ดเผ็ดมาซุเช่นซ้อๆเนี่ยเป็ดเผ็ดหลุยะบาเลยแต่ใบแม้ลูกอกุเฉยมาเป็ดเผ ဒီရင်းနှုံးကဒီဝါရဖြန်ပြောကြားလေးရှိတဲ့ဒီစက်ခွနဲ့ဖွဲ့နဲ့ဒီလက်နက်ကင်ဖွဲ့ဒီစက်ခွနဲ့ဖွဲ့နဲ့ရင်းချမ်းရေးယူထားတယ်ဆိုတဲ့ကိစ္စဟာသူတို့အနာယူပြီးတော့အစိုးရတဲ့ဖွဲ့ပြီးတိတ်မကြခင်မှာပဲအခုပြည်တွင်းစစ်တပ်မျိုးကိုကျွန်တော်တို့ပြန်ပြီးဦးတည်နေတော့တွေ့ရပါတယ်ကချင်နယ်မကပါဘူးကရင်ဘက်မှာလည်းပဲဒီတိုင်းပဲဒီရှမ်းဘက်မှာလည်းပဲဒီတိုင်းပဲမွ die democracy kon je opgepikken, en een jeer zo shampoo, piano melo, toen je bij grega, een onafhankelijke solution, en al die in haar leven, je noemt het bureau, dan dinner, en ik kan het zien. Die lungeerde bijna en al die boven zijn moeder leven, en je hebt boemjala en ik kan het zien. Zo daar je alle goed chunkje, een kamado, die zee zoian in, en al die in haar de bureau, die lessie zoian in, die en al die in de water bureau, zo in haar leven.
ဒီတော့စမ်းစုကြည်နေနဲ့စီယုံရင်ခီးတဲ့နေထွက်မယ်ဆိုတဲ့ကိစ္စလည်းပဲစေဆိုးရကိုနည်းနည်းများခြောက်ခြားစီလို့ကျွန်တော်မြင်ပါတယ်ခင်ဗျ။ဥပမာမြေကျေးဇူးပဲတခုလေးတော့ကျွန်တော်ပြည့်စွားပြီးမေးပြစီဗျ။ဥပမာမြေဒီအစိုးရကဥပမာမြေဆိုတာပြောတဲ့အချက်ကတော်တော်စိတ်ဝင်စားစရာကောင်းတဲ့အချက်ပါ။ဒီရွေးကောက်ပွဲကော်မရှင်မှာမှတ်ဖို့နေကာလပြီးဆုံးကြတဲ့အင်တာဗျူတရားမဝင်ပါတီဖြစ်သူ တက်ဆိုင်နေတယ်လို့ဥမောင်မြင့်ပြောတယ်အဲ့တော့ဥမောင်မြင့်နောက်တစ်ခုကရောလက်ရှိအစိုးရသူတို့ဒီပထမယူကဝဲကိစ္စနဲ့သူတို့အဲ့ဒီလွှတ်တော်ခေါ်ရွေးကိစ္စတွေအဲ့ဒါလေးတွေနဲ့အသားမကျသေးလို့အခုနည်းနည်းလေးအခြေကျတော့မှသူတို့ NLD ကိုဒီတိုင်းဆက်ထားလို့မဖြစ်တော့ဘူးအရေးယူရတော့မယ်ဆိုတဲ့အတွင်းမျိုးဝင်လာတော့မဖြစ်နိုင်ဘူးလားခင်ဗျာ
ဒါကလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်ဘာကြောင့်လဲဆိုတော့ဒါကတော့ကျွန်တော်နိုင်ငံရေးသဘောအရကြည့်မယ်ဆိုလို့ရှင်တော့သူတို့အနေနဲ့အားနည်းမှုရှိလို့ဟာဒီလေတာမျိုးအာဒီပေါ်တယ်လို့လည်းပြောလို့ရတယ်လို့သူတို့အနေနဲ့သူတို့ကသူတို့အားတာတယ်လို့ထင်လာလို့ဒီလိုလေတာမျိုးထွက်လာတယ်လို့လည်းပြောလို့ရပါတယ်ဒါပေမဲ့လို့သူတို့လွှတ်တော်ကဘာကြီးပဲဖြစ်နေဖြစ်နေအစိုးရဖွင့်နေတာဘာကြီးပဲဖြစ်နေဖြစ်နေသူတို့အနေနဲ့အဓိကစိုးရင်ရတာဒီနိုင်ငံတွင်းကပြည်သူလူထုရဲ့စိတ်သဘောထားကိုသူတို့အဓိကစိုးရင်ရတာပါသူတို့ကတော့အခုလောလောဆယ်မှာအာရဗ်ကမ္ဘာမှာဖြစ်နေတဲ့ဒီမိုကရေစီရဲ့လှုပ်ရှားမှုတွေအပေါ်မှာသူတို့စိုးရိမ်မှုတွေအနည်းငယ်များရှိဒါကိုသူတို့ပြဘူးပါတယ်ဒီဥရှင်မန်းအနေနဲ့ကိုယ်တိုင်ကဒီအကြောင်းကိုပြောဦးပါတယ်ဆိုသူတို့ကတော့ NLD နေနဲ့လောလောဆယ်မှာသူတို့ရဲ့စီယုံရေးအရှင်ယောကကောင်းလာတယ်။တော့ဒေါ်အောင်ဆန်းစုကြည်ရဲ့ဒီနိုင်ငံရေးအရာစီယုံမှုကပို့ပြီးတော့ထိရောက်လာတယ်ဆိုတော့အနေအထားမှာသူတို့အနေနဲ့သူတို့ကသူတို့ဒီအနေအထားပို့ကောင်းလာပြီလို့ထင်ပါတယ်။ကျွန်တော်အနေနဲ့မြင်တာကတော့သူတို့အနေအထားတကယ်တမ်းပြောမယ်ဆိုလို့ရှင်တော့ဒီအရင်တုန်းကတည်းကဒီအရင်စစ်အစိုးရလက်ထက်ကတုန်းကတည်းကပို့ပြီးတော့အားနည်းလာတယ်လို့ကျွန်တော်မြင်ပါတယ
်။ဥမာမင်းပြောတာကမြန်မာအစိုးရအနေအထားကိုပြောတာလား
။လက်ရှိအစိုးရအနေအထားဟာဒီအရင်စစ်အစိုးရလက်ထက်ကဒီနာဖအစိုးရရဲ့အနေအထားထက်ပို့ပြီးတော့အားပြော့တယ်လို့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့အဲ့ဒီလိုတွေးရင်လည်းရနိုင်တယ်ခင်ဗျာကျွန်တော်တို့အခုဒီကနေ့ပဲပေါ့လေကျွန်တော်တို့ဩစတြေးလျနိုင်ငံသားဝင်ကြီးကေဗင်ရတ်ကသူဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်။သူကမနေ့ကတော့မစ္စတာကေဗင်ရတ်ကသမ္မတဦးသိန်းစိန်နဲ့နိုင်ငံသားဝင်ကြီးဦးဝင်နာမောင်လင်းတို့တွေ့ဆုံခဲ့တယ်ခင်ဗျာ။အဲ့ဒီပွဲတွေမှာဒီနေ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံရမှာတော့ဒေါအောင်ဆန်းစုကြည်ကကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ပေါ့လေအဲ့ဒီအတိုင်းအကောင့်ထဲပေါ်ပေးဖို့အတွက်ဩစတြေးလျနိုင်ငံနေတဲ့ပါဝင်ဆောင်ရွက်ဖို့မြစ်တာရခံခဲ့တယ်လို့ကျွန်တော်ကြားပါတယ်မနေ့ကသမ္မတဦးသိန်းစိန်နိုင်ငံရေးဝန်ကြီးဦးဝင်နာမောင်လယ်တို့နဲ့တွေ့ဆုံစင်မှာတော့မစ္စတာကေဗင်ရက်ကကျွန်တော်ဩစတြေးလျရေဒီယိုရတဲ့သတင်းရဆိုရင်သူကဒီမြန်မာအစိုးရအနေနဲ့နိုင်ငံတကာမှာမျက်နှာပန်းလှဖို့အတွက်ဆိုလို့ရှိရင်နိုင်ငံရေးကျင်းသား2200ကျော်ကိုမလွှမ်းမသိလွတ်ပေးဖို့အင်မတန်အရေးကြီးတဲ့ဆိုတဲ့စကားကိုသူကပြောခဲ့တယ်မြန်မာပြည်ဒီမိုကရေစီအရေးအတွက်ပုံမပွင့်လင်းလင်းပုံမပြီးရှေ့ရှုတဲ့ဒီမိုကရေစီလုပ်ငန်းတွေ ထင်းထင်းရှားရှားပြသဖို့ဒေါအောင်ဆန်းစုကြည်ကိုလည်းဒီတဲ့ပို့ပြီးလို့လှလှလှုပ်ရှားဝင်နိုင်ငံကြီးကိစ္စညမှာပါဝင်ပြဖို့မစ္စတာကင်မရာကပြောခဲ့တယ်လို့ကျွန်တော်ကြားပါတယ်ခင်ဗျအတားမစ္စတာကင်မရာကိုယ်တိုင်ဩစတြေးလျရေဒီယိုကိုတယ်လီဖုန်းနဲ့ပြောရစကားပါအမကြာခင်ကလည်းဒီကျွန်တော်အမေရိကန်အထက်လွှတ်တော်မှာဂျွန်မက်ကင်းတွားရောက်စင်မှာလည်းဒီနိုင်ငံကြီးအကျဉ်းသားတွေကိစ္စကိုတော်တော် ဒီကနေ့ပြောဖို့လိုတယ်လို့အတိအလင်းပြောခဲ့ကြပါတယ်အဲ့တော့နိုင်ငံတကာအနေထားကိုကြည့်မယ်ဆိုရင်ဒီလိုကမ္ဘာထိပ်တန်းနိုင်ငံတွေရဲ့ပြောဆိုချက်တွေကိုမြန်မာဆီအစိုးရကသူတို့ကြိုက်သည့်ဖြစ်စေမကြိုက်သည့်ဖြစ်စေဥပက္ခမကြည့်ပဲသူတို့တစုံတရာထည့်သွင်းတွက်ချက်ရမယ်ဆိုတာတော့ကျွန်တော်တို့ဒီလိုသုံးသပ်လို့ရတယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာအဲ့တော့လက်ရှိ
NLD ရဲ့အနေထားလည်းတည်တော်ဆန်းကြီးလွတ်လာပြီးနောက်ပိုင်းမှာဒီအဖွဲ့အစည်းတွေပေါ့နော်ကျွန်တော်ကွန်ရက်တွေဖွဲ့လာပြီးတဖြည်းဖြည်းနဲ့လူတချို့ဝေဖန်ကြအရာဆိုလို့ရှိရင်
NLD ကိုလက်တလုံးမှာတကယ်အစိုးရအရေးယူမယ်လို့ထင်လားအဲကျွန်တော်အမြင်ပြောလို့ရှိရင်တော့ဒီစမကိန်းလာလို့ကလည်းပြောခဲ့တဲ့စကားရှိတာဟုတ်ဒါရှိမှနိုင်ငံကျင်းသားတွေလုပ်ပြတဲ့အပိုင်းဆိုရဲဟာကဘာလို့နောက်ဆုံးမှသူပြေးခဲ့တဲ့ခြေရောက်ဆုံးဒီမှတ်ချက်ကပါလဲဆိုတော့ဒီအခုရှေ့လေပိုင်းမှာဖြစ်နေတယ်လူလူရှာမှုတွေကဲ့သို့သောလူလူရှာမှုမျိုးဟာတမားဒီမှာခုလိုခုတိုင်းလာဖြစ်ဆိုရတာလက် ခေါင်းဆောင်တယောက်ကမှတ်ချက်ဖြစ်တဲ့အတွက်အမေရိကန်ဟာသုံးပြဒီမှာလူမှုလှူရှားမှုတွေအတွက်ကိုမျှော်မှန်းနေပြီလားဆိုတော့ချက်ပေါ့နော်အဲ့ဒါဟာဒီလက်ရှိဒီအစိုးရသိခဲ့ကောင်းတဲ့မှာဒါဝင်သွားနိုင်တယ်ဒါမှမဟုတ်ချက်ချင်းပဲဒီလွတ်တော်ဥက္ကဋ္ဌပေါ့နော်ဒီဦးသူရရွှေမန်းနေပြီးမှဓမ္မချက်ကိုဆက်ပြီးပေးခဲ့တယ်ပေးခဲ့တဲ့မှတ်ချက်ထဲမှာလည်းပဲသူတို့ရှားမှုကို highlight လုပ်ပေးခဲ့တာဖြစ်ရှိတယ်မဖြစ်ချင်းဘူးပါတော့နောက်တစ်ခုကကျွန်တော်တို့အခုမျိုးသားဒီမိုကရေစီဖွဲ့ချုပ်နဲ့ဒေါ်စန်းစုကြည်ရဲ့ဦးဆောင်မှုအကောင်းလာတယ်နော်ဆောင်မှုအကောင်းလာတယ်လှူရှားမှုတွေအကောင်းလာတယ်တစ်ဖက်ကမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုဖျက်သိမ်းတာမဖျက်သိမ်းတာကကျွန်တော်ထားဖို့ပါတော့အရင်ဆုံးဒီလက်ရှိဆိုရအနေနဲ့ channel အဖွဲ့အစည်းတွေအားလုံးကမျိုးရည်မျိုးစီဖွဲ့ချုပ်ကိုအခုပြုတ်လာတယ်နောက်ဆုံးသိတာထင်ရှားလာကအခုစစ်ဖြစ်နေပါလေဆိုရလိုက်စားလို့နေရမျိုးမှာလားကဲဟိုဌာနချုပ်လို့နေရမျိုးမှာတောင်ဆန်းစုကြည်မွေးနေလို့ဟာမျိုးကျင်းပါလေဆိုတာ instant လေးနဲ့တဲ့နိုင်ငံရေးအတိတ်ဘက်ကိုခေါ်ညွှန်လိုက်တာဖြစ်တယ်ဆိုလိုချင်တာကကျွန်တော်တိုင်းသားအင်အစုတွေကြားထဲမှာလည်းပဲတောင်ဆန်းစုကြည်ကိုအပြည့်အဝထောက်ခံမှုရှိတယ်မိုးလေရေပဲပေးရရှင်ရဖြစ်နေတာတော့မှတော်ဆန်းစုကြည်ကိုထောက်ခံဖို့ကိုပြတ်တကြရဲ့ပေါ့နော်ပြတ်တကြရဲ့ဒါဟာလားအတွက်အင်တန်ဆိုးရကြောင်းလဲဒါအခြေအနေဖြစ်တဲ့အတွက်ပထမတစ်ဆင့်အနေနဲ့ဒီလိုထုတ်ပြန်လိုက်တဲ့အတွက်နိုင်ငံဆုံးအကြောက်တရားတစ်ခုကိုသူဖြစ်စေမယ်ဖြစ်စေပြီးလို့ရှိရင်တောင်တန်ရုံအင်အားစုတွေကခွာသွားနိုင်တယ်ခွာသွားနိုင်တဲ့အင်အားစုတွေလည်းပဲသူတို့တွေကချပြီးတွတ်ထားရှိကောင်းရှိမယ်တောင်စုကြည်နဲ့ NLD ကိုအားလဲသွားစေလိမ့်မယ်လို့သူတို့ဘက်ကနိုင်ငံဆုံးပျော်လင်းလိမ့်မယ်လို့ထင်ပါတယ်ဒါဆိုးဆုံးချင်နေရတော့အရေးယူတာလို့ပါဒီဖြစ်လာနေတာပေါ့နော
်ဦးဝင်းလိုက်ကျေးဇူးပဲကျွန်တော်ဒီရပိုင်းတွင် NLD ခေါင်းဆောင်တချို့နဲ့မေးမြန်းကြည့်တာတော့သူတို့ကဒီလက်ရှိအစိုးရကတကယ်တမ်းဒီလိုတရားဝင်ဖျက်သိမ်းလာမယ်ဆိုတဲ့အနေအထားမျိုးလောက်ကိုတော့မရောက်နိုင်သေးဘူးဒါသတိပေးဟန်တားနေတဲ့အဆင့်ပဲရှိတယ်လို့သူတို့အတော်များများပြောတယ်ပေါ့ခင်ဗျာတပိုင်းတည်းမှာဆိုတော့ဦးဝင်းလိုက်ပြောတဲ့စကားတွေကကျွန်တော်ຫນွယ်ပြီးတော့ကျွန်တော်မှတ်မိတာတခုထည့်ပြီးပြောရမယ်ဆိုရင်တော့ကျွန်တော်ပြီးခဲ့တဲ့ရက်ပိုင်းဒီဂျွန်လ10ရက်လောက်ကပေါ့လေကျွန်တော်သူတိုက်ပွဲဖြစ်နေဆိုတော့ကျွန်တော်လိုက်စားရောက်သွားပါတယ်လိုက်စားဌာနချုပ်မှာကချင်လွတ်မြောက်ရေးအဖွဲ့ခေါင်းဆောင်တချို့လည်းကျွန်တော်တွေ့ခွင့်ရခဲ့ပါတယ်KIA အဖွဲ့သဘောတရားတော့ဒေါအောင်စားစုကြည်နဲ့ပတ်သက်လို့စောကဦးဝင်းလိုက်ပြောသလိုပဲခင်ဗျာသူတို့အပြည့်အဝထောက်ခံတယ်အဲ့ဒါဒေါအောင်စားစုကြည်နဲ့ဒါပြဿနာကြီးဖြေရှင်းခွင့်ရမယ်ဆိုလို့ရှိရင်ဒီနေ့တိုင်းရင်းသားတွေရင်ဆိုင်နေရတဲ့ပြဿနာကြီးအကုန်လုံးပြည်လည်သွားပြီးသူတို့ရတဲ့ရတဲ့တဲ့အခွင့်အရေးတွေမဟုတ်ချရမှာပဲဆိုတာအဲ့ဒီ KIA ခေါင်းဆောင်တွေကယုံကြည်နေကြတယ်ခင်ဗျာကျွန်တော်တခါဒီဘက်မှာထိုင်းနိုင်ငံမှာရှိနေစဉ်အတွင်းမှာလည်းရှမ်းပြည် SSC နဲ့ပတ်သက်တဲ့ပုံကတချို့ကျွန်တော်တွေ့ခွင့်ရခဲ့ရမှာလဲအဲ့ဒီတိုင်းရင်းသားတွေကလည်းသူတို့ကဒေါအောင်စန်းစုကြည်ရဲ့ဥဆောင်မှုကိုမမှိတ်မတုံယုံကြည်တဲ့ဒေါအောင်စန်းစုကြည်သာပါဝင်တဲ့အဖွဲ့အစည်းတစ်ခုနဲ့မြန်မာနိုင်ငံရဲ့ကိစ္စတွေကိုဆွေးနွေးရမယ်ဆိုရင်သူတို့တကယ်ပြည်လဲသွားမှာပဲလို့ယုံကြည်နေကြတယ်ခင်ဗျာဒီလိုအလားတူပြောဆိုတာမျိုးကျွန်တော်တို့ထပ်တလဲလဲလဲဆက်သွယ်မိမန်ကနေမှာမွန်ကောင်းဆောင်ဖြစ်စေရခိုင်ကောင်းဆောင်ဖြစ်စေကြရားကောင်းဆောင်ပြည်နီကောင်းဆောင်ဖြစ်စေပေါ့ခင်ဗျာကရင်ကောင်းဆောင်ဖြစ်စေကျွန်တော်တို့အမြဲဒီလိုပဲကြားရပါတယ်အဲ့တော့ဒီလိုဦးဝင်းလိုက်ပြောသလိုမြန်မာအစိုးရကလက်ရှိတိုင်းရင်းသားအဖွဲ့အစည်းတွေ ကတော့အောင်ဆန်းစုကြည်ပေါ်ယုံကြည်ကိုးစားမှုဘယ်လောက်ရှိတယ်ဆိုတာကိုသိတဲ့အချိန်မှာဦးလိုက်စွာပြောသလိုအစိုးရကြောက်လန့်မှုတွေပေါ်နိုင်သလိုကျွန်တော်တစ်ဖက်မှာတွေးကြည့်တာလည်းတကယ်အမျှော်မြင်ရှိတဲ့ပုံစံတွေဆိုရင်ဒီအချက်ကိုဘယ်လိုအသုံးပြုမလဲလက်ရှိမြန်မာနိုင်ငံမှာအမျိုးသားပြန်လဲသိမြင်ရတဲ့ဘယ်လိုအသုံးပြုရင်ကောင်းမလဲဆိုတာတော့ခင်ဗျာတော့အောင်ဆန်းစုကြည်ကိုဘယ်လိုန
ကျွန်တော်တင်လာတော့သူတို့ကစစ်သားဆိုတော့စစ်သားစိတ်ဓာတ်နေပဲပေါ့နော်ကြိုတင်ပြစင်တာပေါ့စီမငိမ့်ချတာပေါ့စစ်တိုက်တလို့ပေါ့နော်ဟူဝင်လာလို့ပြောသားတဲ့အတိုင်းပဲပေါ့နော်အဲသူတို့မြင်လာတာကဒီဒေါ်စန်စုကြီးကိုလွှတ်ပြီးတဲ့ချင်းစားပြီးတော့အန်အေဒီဟာအသက်ဝင်လာတဲ့ ကြားရကောင်လို့ပေါ့နော်အင်မတန်တော့ခါတဲ့ဇွဲနဲ့မန်နဲ့အားအင်းနဲ့အားနဲ့တိုင်းသားတွေအလောင်းစုဝိုင်းပြီးတော့တတိုင်းမီဒီဘလုံးကနေပြီးတော့တခါတဲ့ဒေါ်စန်းစုကြီးလွတ်လာတာကိုကြိုးဆိုပြီးတော့တက်တက်ကြွကြွကြီးလှုပ်ရှားလာတဲ့ခါကျတော့သူတို့မှတော်တော်ကြီးကိုဟိုထိတ်လန့်တုံ့ဆုံသွားဖို့ရတယ်ထိတ်လန့်သွားကြခုနကကျွန်တော်ပြောတဲ့အတိုင်းပဲအရသားနိုင်ငံရဲ့စစ်သားနိုင်ငံရဲ့ဖြစ်ပြောင် အဲ့တော့မိသောပင်ဆုစီရမြေအဲ့မှာသူတို့ကျင်ညာချက်ထုတ်တဲ့ခါကျွန်တော်တို့သွားပြီးတော့တရိယာလေဗျာတောင်းဆုကြီးနဲ့1980နောက်ပိုင်း1990ကိုတော့ကျွန်တော်တို့နေရီမှာသွားပြီးတော့ဒီစီယုံယုတ်တဲ့ခါတောင်းဆုကြီးကပါပြောလေကျမတို့ကဒါကျမတို့အာနာယဝလုံးတယ်မဟုတ်ပါဘူးเนาะအဲ့ဒီဟိုပြည်သူကမလိုလားဘူးဆိုရင်ကျမတို့အချိန်မြင့်ချက်တိတိပြည့်နေမှာလေပြည်သူပြောလို့ပြောတယ်ခုပြည်သူတွေကလူမလိုလားတာမဟုတ် တွေကိုဖျက်ချနေတာပြည်သူတွေကိုတတ်သိရှိလို့ရှိရင်တော့ပြည်သူတွေဆန္ဒခံယူလိုက်ပါနော်ပြည်သူတွေဆန္ဒခံလို့ခမရူ energy ကိုလိုလားမလိုလားလို့မေးကြည့်လိုက်ရင်အဲ့မှာအဖြေအမှန်ထွက်သွားလိမ့်မယ်သူတို့အဲ့ဒါမျိုးမလုပ်ရဲဘူးဒီမိုကရေစီအစိုးရလိုနာမည်ခံမဲ့ပုံကိုယ်တွေကပြည်သူကိုမချမပြရဲဘူးပြည်သူဆန္ဒကိုခံယူလိုက်ပါပြည်သူဆန္ဒကိုမေးလိုက်ပါပြည်သူ energy လိုလားမလိုလားမေးလိုက်အဲ့မှာပုံမလင်းလင်းအဖြေထွက်သွားလိမ့်မယ် black and white ပေါ့ဗျာ on paper ပေါ့အဲ့မျိုးလုပ်ရဲလားမလုပ်ရဲဘူးလားတတိရှိရှိမေးလို့ပါစစ်သားတွေပဲတတိရှိရမယ်တိုင်ရရမယ်ပြေးရမယ်တတိရှိရင်ဟလာထိုင်ကုန်ရွှေ့ပေးရမယ်ထိုင်ကုန်ဖယ်ပေးရမယ်သူတို့အဲ့မျိုးလုံရဲလားလို့ကျွန်တော်စဉ်းစားမလုံရဲဘူးဘလို့ရတဲ့ခါသူတို့ခိုးချောင်ခိုးရဲ့နီးနဲ့ NLD ကိုနော်ဒီခုနပြောလို့တရားဥပဒေနီးနဲ့လို့ရမလားလို့စမ်းကြည့်တယ်မရဘူးခုတော်ဆိုကြည့်ကစာထဲမှာရေးလိုက်တယ်တရားဥပဒေနဲ့ဒါမဆိုင်ဘူးဥပဒေကလည်းလုံးလို့မရဘူးဆိုတော့ပြောရခါသူတို့အဆင့်ဘလို့တက်မလို့ဆိုကျွန်တော်စောင့်ကြည့်ရမှာပါပဲ
ဟုတ်ကဲ့ဒေါက်တာဦးနိုင်ပြောတဲ့စကားထဲမှာတော့ဒီပါရာပေါ့လေအဲဒီအဲသူတို့တတ်သိရှိလို့ရှင်စစ်တပ်အနေနဲ့အရွေးကောက်ပွဲရှင်ပြီးလွတ်လွတ်လပ်လပ်အရွေးခံကြည့်ပါလားဆိုတော့ဟုတ်ပြီဒါတော့အတွေ့အကြုံတရားပေါ့ခင်ဗျာလက်တလုံးမှာတော့ကျွန်တော်မြင်ရတာတော့အမျိုးသားဒီမိုစီအဖွဲ့ချုပ်ခေါင်းဆောင်ပိုင်းဒေါက်ဆန်းစုကြည်ဦးဆောင်ပြီးလှုပ်ရှားနေတာဒီအစိုးရကိုလက်ရှိနေရာဖယ်ရှားရေးမဟုတ်ဘဲနဲ့သူတို့ကနိုင်ငံရေးပြဿနာတွေကိုနိုင်ငံရေးနည်းနဲ့တွဲဆုံဖြေရှားရေးဆိုပါတော့ဒီတမတော်ကောတခြားနိုင်ငံရေးပါတီအဖွဲ့အစည်းတွေရောတိုင်းရင်းသားတွေရောတညီတညွတ်တဲ့အေးချမ်းချမ်းနေထိုင်ရေးကိုအဓိကထားပြီးဒေါအောင်ဆန်းစုကြည်ကလွတ်လာတဲ့အတူကဥဆောင်နေတာကျွန်တော်မြင်ရတယ်ခင်ဗျအဲ့တော့လက်ရှိလက်တလောအနေထားတွေမှာစိုးရင်စရာအခြေအနေတချို့ရှိပေမဲ့လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒီလိုလိုက်လည်လေတော့လှုပ်ဆောင်နေတာတွေကအထင်ရှားဖြစ်တဲ့အတွက်အစိုးရအနေနဲ့တကယ်ရန်သူကြီးတစ်ဖွဲ့ချိန်မုံတာမျိုးလုပ်ပါမလားဆိုတာလည်းစဉ်းစားစရာပါပဲအဲ့လက်တလောအနေထားတွေဥမာမြင်ပြောပါဦးခင်ဗျဘယ်လိုများမြင်သလဲခင်ဗ
ျဒီကျွန်တော်မြင်တာကတော့ NLD အနေနဲ့ကဒီနိုင်ငံရေးပါတီတစ်ခုအနေနဲ့တရားဝင်ယက်တီတဲ့ပုံစံမျိုးတဲ့ဒီနိုင်ငံရေးအင်အားစုတစ်ခုအနေနဲ့ယက်တီခြင်းနဲ့နေတာရှိတယ်လို့ကျွန်တော်မြင်ပါတယ်။ဒါပြီးတော့လက်ရှိအစိုးရအနေနဲ့က NLD ကိုဒီပြင်းပြင်းထန်ထန်ပြတ်ပြတ်သားသားချိန်မုံလိမ့်မယ်လို့တော့ကျွန်တော်မထင်ပါဘူး။ဘာကြောင့်မထင်လဲဆိုတော့သူတို့အနေနဲ့ဟလာတကယ်တမ်းသာ NLD ကိုပြတ်ပြတ်သားသားဥပဒေအရရေးယူခြင်းလဲဆိုလို့ရှိရင်ဆော့ဆော့ပြောသလိုရေးယူလို့ရခဲ့ပါတယ်။ဒါပေမဲ့လို့အခုချိန်မှာသူတို့လမ်းဖွင့်ပေးတာဟာ NLD ကိုဟလာပြန်ပြီးမှတ်ပုံတင်ပါမှတ်ပုံတင်လို့ရှိရင်ဟာနိုင်ငံရေးပါတီတစ်ခုနဲ့တရားဝင်ယက်တီနိုင်ပါမယ်ဆိုတဲ့ပုံစံသူတို့ပြောထားပါတယ်တကယ်တမ်းလေးလေးနက်နက်စဉ်းစားကြည့်လို့ရှိရင်ဒါဟာဒီစစ်အစိုးရအနေနဲ့ NLD ကိုအနုနီးသုံးပြီးတော့ဒီအပြော့ဆွဲတဲ့နီးနဲ့ NLD ကိုအပြော့သွားအောင်လုပ်တဲ့အနေထားပါဘာကြောင့်လဲဆိုတော့ NLD အနေနဲ့ကအခုချိန်မှာဟလာဒီမှတ်ပုံတင်မယ်ဆိုလို့ရှိရင်သူတို့အနေနဲ့လိုအပ်ချက်တစ်ခုအရာလိုအပ်ချက်တစ်ခုကမရှိတယ်လဲဆိုတော့ဒီမှတ်ပုံတင်တဲ့နိုင်ငံရေးပါတီတစ်ခုအနေနဲ့ကဟလာဒီရွေးကောက်ပွဲဝင်ရပါလိမ့်မယ်အဲ့ဒီရွေးကောက်ပွဲဆိုတာလည်းပဲဒီ2008ခုနှစ်ဒီအခြေခံဥပဒေပေါ်မှာမူတည်ပြီးတော့ဖြစ်လာတဲ့ရွေးကောက်ပွဲဖြစ်တဲ့အတွက်ကြောင့်ဒီရွေးကောက်ပွဲကို NLD ကဟိုးတုံးကလေးကလက်မခံခဲ့တာပါဒ Now we are NLD in the UN party in Hushima, Mabon de Mosraha, the Tanguya Gose Gune, the Yugo Yalago, Yago Jumazari, thrown in a Dago, Solo Bar Hello, Eriga Yatare, legitimacy, not the Tio Chopangue, Anago, Sino Chopangue, Anago, the thrown in a Leslo Bar, Sumabari, throw the logo, don't name. So NLD Vega Tiroshi, eh? Hala Tio and Mabon sent in Biro, Hala Tio and party to Kunin. ဟာရက်တီဘူဆိုတာသူတို့ရဲ့အဓိကစေဝင်စားချက်မဟုတ်ဘူးသူတို့ရဲ့အဓိကစေဝင်စားချက်ကဒီနိုင်ငံရေးအင်အားစုတစ်ခုနေနဲ့ရက်တီဘူသာဖြစ်တယ်ဒါပေမဲ့လို့စစ်အစိုးရကတော့
ဒီတော်တော်လေးဖြည့်ရှင်းအောင်မယ်အနေထားရှိတယ်တော်တော်လေးကွယ်လွယ်မှုတွေပေါ်နေအောင်မယ်အနေထားရှိတယ်လို့ကျွန်တော်မြင်ပါတယ်ဟုတ်ကဲ့ဥပမာပြောသလိုပဲမြန်မာနိုင်ငံကြီးမှာပါဝင်တဲ့လူတချို့ရဲ့ပုံကိုတချို့ရဲ့ပြောစကားတွေကျွန်တော်ဆက်ဆက်ကြည့်လို့ရတာတော့ဒီလက်တလုံးမှာပေါ့လေသူတို့ဥပမာပြောသလိုပဲ NLD ရဲ့ဒီ2008ဥပဒေကိုလက်မခံနိုင်တဲ့အကြောင်းလဲဘယ်လိုအကြောင်းအချက်တွေကြောင့်ဒီအတိုင်းလက်မခံနိုင်ဘူးဆိုတာ NLD ကအချိန်များစွာပြောခဲ့ပြပါပြီအဲ့တော့ဒီဝေဖန်သူတွေရဲ့အဆိုအရဆိုတော့ NLD ကဒီအချက်ကိုအလျှော်ပေးမဲ့အနေထားမရှိခမရတပြိုင်တည်းမှာအဆိုအရလဲလက်ရှိအနေထားမှာတော့ဒီ2008ကိုလက်မခံနိုင်မဲနဲ့သူတို့
ဆူးနေတဲ့အနေအထားဖြစ်တယ်။အန်အန်ဒီအရလဲဒီကနေပြန်ပြီးနှုတ်လို့မရဘူးခင်ဗျ။အဲ့တော့ဒီ2008ဖွဲ့စည်းပုံနဲ့ပတ်သက်တာကိုတစုံတရာအနေအထားကိုတနေ့နေ့မှာတစ်ဖက်ဖက်ကအလျှော်ပေးတာမျိုးဖြစ်လာနိုင်မလားဆိုတော့ကျွန်တော်တို့တွေးကြည့်ဖို့တင့်တယ်ထင်ပါတယ်။ဦးဝင်းလိုက်ဘလို့မြင်လဲဗျာ။ဟုတ်ကဲ့ဒီ2008ဖွဲ့စည်းပုံခြေကဥပဒေရဲ့အားနဲ့ချက်တည်ပေါ့နော်။အားနဲ့ချက် ဲ့အကျိုးအန္တရာယ်ကိုသူတို့သုံးချဖို့အတွက်တော့ကိုမုံမုံကြက်ကြက်နဲ့အဖြစ်နေဆံပြီးတွေ့ရပါအဲ့တော့ဒါပေမဲ့ဘယ်လိုလဲဖြစ်ဖြစ်ကျွန်တော်တို့ဒီရူသာဒီမိုကရေစီဖွဲ့ချုပ်ကပြောခဲ့တာလေနော်တော်ဆန်းစုကြည်နဲ့အလုပ်ဝင်းတင်တို့ပါလို့ဘာတော့ကောင်းဆောင်ပြောခဲ့တာရှိပါအဓိကကစကားစပြောဖို့လိုပါတယ်ဒါကြီးကိုကြည့်ပြီးဟာဖွဲ့စည်းဖို့ကြည့်ရဦးရေးတင်ဖို့ဆိုတော့လည်းကိစ္စမဟုတ်ဘူးဟဲ့လားနောက်ပြီးဒီဖက်ဒရယ်ပေါ့နော်ဒီဖက်ဒရယ်ကိုသွားဖို့ဆိုတာလည်းပဲဒါသူတိုင်းပြည်နေထားတာလွယ်တာမဟုတ်ဘူးဆိုပြီးစစ်ဒီစစ်အင်အားစေုပ်စုတွေဘက်ကနေပြောပါပေါ့နော်အဲ့လိုတစ်သက်သက်တွေးပြီးတော့သူတို့ဒီစိတ်ပူတည်တာရားနေတယ်လို့အဲ့လိုကျွန်တော်နေနဲ့မြင်တယ်အရေးကြီးဆုံးကနိုင်ငံရေးသက်တည်ပေါ့နိုင်ငံရေးသက်တည်ရှိဖို့လိုပါတယ်လက်ရှိဆိုရအနေနဲ့ပဲဖြစ်ဖြစ်လက်ရှိလွတ်တော်ကောင်းဆောင်အနေနဲ့ပဲဖြစ်ဖြစ်နိုင်ငံရေးသက်တည်ရှိရှိနဲ့အကြောင်းလေးတစ်ခုကိုချင့်ကပ်ရဲဖို့လိုပါတယ်အကြောင်းလေးတစ်ခုကိုချင့်ကပ်ပြီဆိုလို့ရှိရင်တော့စင်ခေါ်မှုရောအများကြီးလာနိုင်တာပေါ့နော်ဒီစင်ခေါ်မှုတွေတစ်ခုချင်းဖြည့်ရှင်းသွားမယ်အတိုင်းပြပေါ်မှာစီနာကောင်းကောင်းထားပြီးဖြည့်ရှင်းသွားမယ်ဆိုတာအောင်မြင်နိုင်ပါတယ်ဒီဘက်ကလည်း NLA ဘက်ကလည်းနိုင်ငံရေးသက်တည်ရှိဖို့လိုပါတယ်ဒီဒေါ်သွစုကြည်နဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်ဒီနေ့သွားနေတဲ့ train ကိုကြည့်မယ်ဆိုလို့ရှိရင်လည်းပဲအတင်းကောင်းမှနေတာမျိုးကျွန်တော်မတွေ့ရဘူး။ကျွန်တော်အကြောင်းလေးတစ်ခုစီကိုဒါကြိုလင့်ပြီးတော့ဒါချိန်ဆပြီးသွားနေတယ်လို့မြင်ပါတယ်။ဥမာဒေါ်လာဆွေကြည့်ပြောတဲ့စကားတစ်ခုရှိတယ်။ဒီဆိုရတဲ့ပေါ်လာပြီ၊ဆိုတော့တစ်ခုပေါ်လာပြီ။အဲ့တော့ဘာပဲဖြစ်ဖြစ်တရှိအခြေအနေကိုတော့ဒါအရှိကိုအရှိတိုင်းလက်ခံရမှာပဲဆိုတဲ့စကားဒါကျွန်တော်ရှိခဲ့ဘူးပါတယ်။အဲ့တော့တမန်လေးကြည့်မယ်ဆိုလို့ရှိရင်ဒီစကားရဲ့အသေးပဲဟာရှုပ်ထွေးလေးရောင်ရောင်နဲ့တကယ်တမ်းကျတော့ဒါစကားပြောလို့ရအောင်ဒေါ်လာဆွေကြည့်ရလား။ဆက်ပြီးတော့ကန်းကန်းထားတယ်လက်ကန်းထားတယ်ဆိုတဲ့သဘောမျိုးကိုကျွန်တော်တွေ့ရပါတယ်အဲ့တော့အဲ့ဒီလိုစပြီးစကားပြောဖြစ်ဖို့အဲ့လိုစပြီးတော့တယောက်နဲ့တယောက် trust ပေါ့နော် trust ယုံကြည်မှုကိုစပြီးတော့ဒီဆောက်ဖို့ကြိုးပမ်းပြီဆိုတာနဲ့ကျွန်တော်တိုင်းပြည်ကစရွေ့ပါပြီအဲ့ဒါကိုအားလုံးနိုင်ငံကြီးကောင်းဆောင်နေရောတစ်ခါအစိုးရကောင်းဆောင်ပိုင်းနေရောအပြည့်စုံတော်ပိုင်းမှာရှိနေတဲ့ကောင်းဆောင်ပိုင်းနေရောအားလုံးကနိုင်ငံရေးသက်သေရှိရှိနဲ့အကြောင်းလေးတစ်ခုကိုစဖို့ trust building ပေါ့ယုံကြည်မှုစပြီးဆောက်ဖို့လိုရလို့ထင်ပါတယ်အဲ့ဒီနောက်ပိုင်းမှာဖွဲ့စည်းပုံခြေကဥပဒေကိုပြုပြင်ပြင်ဆင်တာရောပြည်သူ့စစ်ရေးဆဲတာရောနောက်အစားရှိတဲ့ဒီတိုင်းပြည်ထဲမှာဖြစ်ပျက်နေတဲ့စီးပွားရေးချုပ်ချုံချားမှုတွေကိုဖြေရှာတာရောဒါစင်ငယ်ခြေတွေထွက်လာနိုင်မယ်ထွက်လာနိုင်မယ်လို့လည်းကျွန်တော်အနေနဲ့ရောပါတယ
်ဟုတ်ကဲ့ online အမတန်အပြုသဘောဆန်တဲ့ဇာတ်ပါပဲခင်ဗျာအဲ့တော့ကျွန်တော်တို့ဒီ RF တနုရဲ့စကဝိုင်းအတွက်ပေးထားတဲ့အချိန်နဲ့အတော်လေးနှောင့်သွားပါပြီခင်ဗျာအဲ့တော့ပါဝင်ဆွေးနွေးတဲ့ပုဂ္ဂိုလ်3ဦးအချင်းချုပ်ပြီးတယောက်ကို2မိနစ်စီလောက်မိမိတို့ပြောလို့ရမယ့်လွတ်လပ်လပ်ပြောစေချင်ပါတယ်ဒေါက်တာဦးမင်းနိုင်စပြီးမိန့်ကြပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်အနေနဲ့ကတော့ ပြောကျင်တာတော့အခုအချိန်ကဓမ္မပြည့်ရဲ့ပြဿနာဟာခေါင်းခိုက်နေတယ်เนาะအထက်ဆုံးအထွတ်ထိပ်ကိုရောက်နေအဲ့ကိစ္စမှာเนาะဒီဘာနဲ့ပြည်ရင်းကဒီပြီးတော့ဖိအားလိုနေเนาะပြည်ဘာကလည်း
ဟာဒုပါလို့ကျင်တယ်ဘယ်လိုဆိုရမျိုးလိုကျင်တယ်ဆိုတာဟာပြဖို့လိုနေပြီအဲ့ဒီအချိန်မှာပဲပြပါနေပြီကျွန်တော်တို့အပါဝင်ပေါ့နော်နိုင်ငံတကာအဖိအားတွေနဲ့ပေးလိုက်လို့ရှင်တော့ဒီဆိုရသေးဟာဘယ်လိုမှခံနိုင်မှာမဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်အဲ့တော့စုံစုံညီညီပြည်တွင်းနဲ့ပြပါတွဲလို့ဖို့လူကစုံချင်းလို့ကျွန်တော်မြင်ပါတယ်ခင်ဗျာဟုတ်ကဲ့ဥမောင်မြအောင်ခင်ဗျာကျွန်တော် ဒီအရေးပါတယ်အပြင်အခုလိုအခုချိန်မှာပို့ပြီးတော့ခိုင်မာလာတယ်ကျွန်တော်တို့တွေ့ရပါတယ်ဆိုတော့ NLD အနေနဲ့အခုလိုမျိုးနိုင်ငံရေးတက်တည်ကောနိုင်ငံရေးဇွဲကောအခုလိုမျိုးပဲဟုတ်လားဒီတွဲဖက်ပြီးတော့ဆက်ပြီးတော့လှုပ်ရှားမယ်ဆိုလို့ရှင်ဒီတိုင်းပြည်ကတစ်ချိန်တစ်ခါလိုအပ်လာတဲ့အချိန်ကြလို့ရှင်
ကျွန်တော်နောက်ဆုံးမြင်တဲ့အမြင်တစ်ခုပြောချင်တာကတော့ဒီကျွန်တော်တို့ဒေါ်ဆန်းစုကြည်တို့အန်ကောဝင်းတင်တို့လာပြီးနောက်ပိုင်းပေါ့နော်ပေါ်တိုင်းကျောင်းလာတွေ့ရပါတယ်အရင်တော့ကလုံခဲ့တဲ့နှစ်20လောက်ကတော့အများစုကဒီစစ်ဆိုးရအနေပြောမှာဒီရရောက်ခြေလဲနိုင်တဲ့အနေထားတစ်ခုတို့ယူထားပြီးတော့အခုနောက်ဆုံးတို့ကဒီရတနာဆိုးရပေါ့နော်ဒီပုံစံပေါ်ပြီးတော့လုပ်လာနိုင်တဲ့စင်တီရောက်နိုင်ခဲ့ ဒီမှာဒါမိုးရေပွင့်လို့ပွင့်လာတဲ့အတွက်ပရိုတိုင်းကလူတို့ဘက်ကိုပြန်ပြီးတော့ကျွန်တော်တို့ကြီးခဲ့လာတော့တွေ့ရပါတယ်။ဒါကြောင့်မို့လို့အစိုးရတင်နေတဲ့အကယ်ဒမီကလည်းအဲဒီနဲ့အခုလှုပ်ရှားနေတဲ့အင်အားစုတွေကိုအကြမ်းဖက်ပြီးတော့နိုင်နေမယ်အကြမ်းဖက်ပြီးတော့ဒါဖြတ်သိမ်းတာမျိုးတွေလုပ်မယ်ဆိုလို့ရှိရင်တော့တေးချာဘောက်ဒါလူတို့လှုပ်ရှားမှုတစ်ခုပေါ့နော်။တပြည့်ပြည့်ပေါ
တော်တော်ဒီမိုးစီအဖွဲ့ချုပ်လွတ်မြောက်နေမြေရဲ့ဥရောပကောင်းဆောင်တူဖြစ်တဲ့ဒေါက်တာဦးဝင်းနိုင်အခုလိုမွေးနေ့မှာတိုက်တိုက်ဆိုင်ဆိုင်ပါဝင်ပြီးဆွေးနွေးခဲ့တဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ဗျာ။ဟုတ်ကဲ့ PM မြန်မာတနေ့တမကဥက္ကရာဦးမောင်မြေကျေးဇူးပဲဗျာ။ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်ခင်ဗျာအခုလိုမျိုးလွတ်လပ်ပုံမှန်လည်းနဲ့အားဖြင့်ရေဒီယ